မင်္ဂလာပါခင်ဗျာစနေညပိုင်းဒဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေအခုကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီရက်ပိုင်းတွေဒီလပိုင်းတွေတင်မှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပေါ်မှာအဖန်စီကြမ်းနေတဲ့ဒီ new တွေပုံမှန် session နဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်ဒီ new တွေပုံမှန် session ဟာလွတ်လပ်စွာဒီစီတန်းလက်လက်ခွင့်ဆိုင်ရာပုံမှန်ဖြစ်ပေမဲ့လည်းဒီတချို့ဥပဒေပညာရှင်တွေတက်ကြွလှုပ်ရှားသူတွေဘက်ကတော့ဒီဥပဒေပုံမှန်ဟာတစ်ဖက်မှာဒီလွတ်လပ်စွာစီတန်းလှုပ်ရှားခွင့်ဒီမိုကရေစီစံနှုန်းကိုချိုးဖောက်နေတဲ့နောက်ဖွဲ့စည်းပုံနဲ့လည်းမညီဘူးဆိုပြီးတော့လည်းပြောဆိုနေတာရှိပါတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါကိုပဲသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြုဖို့အတွက်ပုဂ္ဂိုလ်နှစ်ဦးကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီတရားရေးဆိုင်ရာကျွမ်းကျင်သူဖြစ်တဲ့ရှင့်နေကြီးဦးအောင်တိန်ဖြစ်ပါတယ်နောက်တူကတော့ဒီနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းတွဲဘက်တွင်မှုကိုပိုကြီးဖြစ်ပါတယ်ကိုပိုကြီးဟာလက်ရှိနိုင်ငံရေးအကျဉ်းသားများစီစီကော်မတီမှာလည်းပါနေတာမဟုတ်လို့နိုင်ငံရေးအကျဉ်းသားအသေးပဲဖွင့်ဆိုမှုနဲ့ပတ်သက်လို့သူ့ကိုလည်းမေးစရာရှိလို့ဖြစ်ပါတယ်ကျွန်တော်အရင်ဆုံးရှင့်နေကြီးဦးအောင်တိန်ကိုမေးကြည့်ပါတယ်ခင်ဗျဦးအောင်တိန်ကြားရမယ်ထင်ပါတယ်ခင်ဗျဟုတ်ကဲ့ဦးအောင်တိန်ခင်ဗျအခုဒီပုံမှန် session နဲ့ဖန်းတာစီးတာတွေတော်တော်များများတွေ့လာရပါတယ်ဦးအောင်တိန်လည်းဒီမှုတွေတချို့မှာလိုက်ပါဆောင်နေရလို့သိရပါတယ်ခင်ဗျဒါပေမဲ့ထောင်ချအမိတ်ချပြစ်ဒဏ်ချတဲ့ခါမှာ905ခထင်ပါတယ်ဒီအစိုးရပေါ်အယုံကြည်ပြက်စီမှုပုံမှန်ရင်းနဲ့များစွာဖြင့်ချတာတွေ့ရပါတယ်ခင်ဗျာဘာလို့ပုံမှန်ဆက်ရှင်နဲ့ချလို့မရလို့လားအဲ့ဒါဘယ်လိုအခြေအနေကြောင့်လဲနည်းနည်းရှင်းပြပေးပါလား
ဒီလိုပြောပုံမှန်ဆက်ရှင်ကလည်းထောင်ချလို့မရဘူးတော့မဟုတ်ဘူးလို့ပြောလို့မရဘူးကွာသူကတော့ထောင်မှန်တဲ့နည်းဂျန်ဝီဘရောမောင်းကြီးရိုင်းနေတဲ့အမှုပေါ့ဗျာထောင်မှန်တဲ့နည်းကြီးဆိုထောင်မှန်တဲ့မျိုးပေါ့ဂျန်ဝီဘရောမောင်းကြီးဆိုဂျန်ဝီမျိုးမျိုးပေါ့ရိုင်းနေတဲ့အမှုဖြစ်ပါတယ်အဲ့လိုလေဇလောဖြစ်ပေါ်လာတဲ့အခြေအနေမျိုးမှာပဲအရေးစကားအောင်တရားရုံးအောင်အာမခံပေးရတဲ့အမှုဖြစ်နေတယ်။အဲ့အာမခံပေးရတဲ့အမှုကိုအာမခံမပေးခြင်းတဲ့အခါကျတော့ဟိုနိုင်ငံတော်လူမျိုးရင်းနဲ့နိုင်ငံတော်လူမျိုးရင်းနဲ့အုပ်ချုပ်ရေးထိခိုက်ကြကြစီဆိုဥပ95ခေါင်းနဲ့တက်ဆွဲလိုက်ပြီဆိုရင်သူကဇလောမှာအာမခံလုံးဝမရနိုင်ဘူးပေါ့ဗျာ။အာမခံမရနိုင်ရင်အမှုရင်ဆိုင်အောင်ချုံနောက်ထားလို့ဆန္ဒသဘောထားရင်းနဲ့ပြောလို့ရဆိုတော့ကျွန်တော်ကအဲ့လိုပဲမြင်ပါတယ
်။ဟုတ်ကဲ့။ပုံမှန်18ဒီဥပဒေ new တွေပုံမှန်18တတ်မှတ်မှုနဲ့ပတ်သက်လို့ဥအောင်တေးရဲ့အမြင်ယူဆသိချင်ပါတယ်ခင်ဗျ။
အဲ့ new တွေ18အကြောင်းကိုကျွန်တော်ကပြောရမယ်ဆိုရင်အဲ့ရင်းရတော့စူဝေးခွင့်နဲ့စီရန်ခွင့်ရဲ့ဥပဒေဆိုင်ပြန်ဆန်းထားတဲ့ကျွန်တော်တို့ညီသားပိုင်းကိုကျွန်တော်အရင်လေ့လာဖို့လိုအပ်ပါတယ်။အဲ့တော့ဖွဲ့စည်းပုံခြေရာဥပဒေပုံမှန်354ပုံမှန်ကိုခါခွေးမှာတော့ဒီနိုင်ငံပိုင်းဟာနိုင်ငံတော်လုံခြုံရေးတရားဥပဒေစုံလေးရဲ့အေးချမ်းပါရရေးဒါမှမဟုတ်ပြည်သူ့ရဲ့ကိုယ်ကျင့်တရားအကျုံးကပြဋ္ဌာန်းထားတဲ့ဥပဒေကိုမဆက်တင်မှုဆိုရင်လက်နဲ့မပါဘဲငြင်းငြင်းတော့သူ့ကိုစီစမ်းခြင်းလေခွင့်အခုရေးမြောက်ကိုလွတ်စွာဆောင်ရွက်ခွင့်ရှိတယ်လို့ပြဋ္ဌာန်းထားတယ်ကြောင့်ဒီနိုင်ငံသားမအခုရေးမြောက်ကိုဥပဒေနဲ့ညီသုံးဆွဲဆောင်ရွက်နိုင်စရာလုံးကပြည်တော်စုဖြစ်တော်ကဒီဥရောပြထားလိုက်တယ်လို့ဆိုပါတယ်အဲပုံမှန်ဆက်ရှိဆိုတဲ့ဥစ္စာကတော့အခုကြီးနေမရဘူးခုကြီးနေမရဘူးနဲ့အစီအစဉ်တွေလည်းပြန်လုပ်ပြန်ဆန္ဒပြတဲ့အစုဝေးချင်းလုပ်ပြဆိုရင်အဲ့ဒီဥပဒေခုကြီးနေမရဘူးတရားစွဲဆိုရဲသဘောသက်ရောက်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဥအောင်တိန်ကျေးဇူးပါလေလိုက်ပေါ်မှာခဏနေပေးပါအောင်ကျွန်တော်ကုဘူကြီးလှည့်ပေးချင်ပါတယ်ကုဘူကြီးကြားရမယ်ထင်ပါတယ်ခင်ဗျာ
ကဲ
ကြပါရယ်ကိုဘကြီးအခုဒီပုံမှန် session နဲ့ပတ်သက်လို့ပေါ့ AAPP ကတော့ဒီပုံမှန်ကလည်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအဓိကဖမ်းဆီးနေတော့နိုင်ငံရေးကျင်းသားလို့ AAPP ကတော့တတ်မှတ်ပြီးဖြစ်မဲ့ထင်ပါတယ်ဒါပေမဲ့နိုင်ငံရေးကျင်းသားများ CCA committee အနေနဲ့ဒီပုံမှန် session နဲ့ပတ်သက်လို့ဘယ်လိုသဘောထားရှိပါလဲခင်ဗျာ
ကျွန်တော်တို့ဒီလက်ချံနိုင်ငံရေးကျင်းသား CCA committee ထဲမှာတော့အခုချိန်ဒီပုံမှန် session နဲ့ပတ်သက်ပြီးတော့ဆွေးနွေးခွင့်မရသေးပါဘူးကျွန်တော်တို့ကတော့ဒီပုံမှန် session ကိုထည့်သွင်းဆွေးနွေးတဲ့နေပုံမှန် session နဲ့ပတ်သက်ပြီးဖန်ခံတဲ့သူတွေကအဲ့ဒီအချင်းနောက်ဖြစ်တယ်လို့ကျွန်တော်တို့သတ်မှတ်ထားတယ်ဆိုတော့ကျွန်တော်တို့ပြောဆိုနေတာရှိပါတယ်။ဒါပေမဲ့အခုချိန်ကြီးတော့အစိုးရဘက်ကအစင်းသိဖြစ်ပုံမရသေးပါဘူး
။ဟုတ်ကဲ့လက်ရှိအဖြစ်ပုံမှန် session နဲ့ဖန်ထားတဲ့သူခမန်းကြီးဘယ်လောက်ရှိပြီလဲတနင်္ဂနွေတိုင်းတာနဲ့ဆိုရင်ပေါ့
။တရားကျော်ရှိပါတယ်ကျွန်တော်တို့စုဆောင်းထားတဲ့စည်ရင်းအရဆိုလို့ရှိရင်မကြခင်မှာလဲကျွန်တော်တို့ဒီရက်နဲ့ပတ်သက်ပြီးတော့ဟို report တောင်ထုတ်ပြန်ကြေညာပေးပါဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်ကြိုပြီးတော့မေးရတော့မဟုတ်ပါဘူးကိုဘူကြီးတို့အနေနဲ့ဒီပုံမှန် session နဲ့ပတ်သက်လို့သဘောထားရအောင်ဘယ်လိုရှိပါလဲခင်ဗျာ
။ဒီပုံမှန် session ရဲ့လေးဥပဒေတွေကနိုင်ငံတကာလူ့ခွင့်ရေးစည်ရင်းစံချုပ်တွေနဲ့ဟိုကဲ့ညီမှုမရှိဘူးအဲ့တော့နိုင်ငံကလူ့ခွင့်ရေးစနစ်စံညုံးတွေနဲ့ကဲ့ညီအောင်ပြုပြင်ရမယ်ဥပမာဆိုလို့ရှိရင်ပုံမှန်ဆက်ရှိမှာခွင့်ပြုမိန့်တောင်းခံရမယ်ဆိုတာရှိပါတယ်အဲ့ဒီခွင့်ပြုမိန့်တောင်းခံရတယ်ဆိုတာကဒီဟိုငြိမ်းချမ်းသောစီတန်းဆန္ဒပြခွင့်အတွက်ကိုချုပ်ချယ်ထားရရောက်ပါတယ်တော့တချို့ဆန္ဒပြမှုတွေကချိုးတင်ခွင့်ပြုချက်တောင်းတယ်မလို့ပဲနဲ့အစီအပေးအကြောင်းကြားတယ်ဆိုတဲ့ဟာမျိုးနဲ့ကျွန်တော်တို့ပြုရင်ပြောင်းလဲဖို့တိုးတယ်တော့တချို့ဆန္ဒပြမှုတွေကချိုးတင်အကြောင်းကြားတယ်မလို့ပဲနဲ့ယုံကြည်ဖြစ်မဲ့ဟာမျိုးတွေရှိပါတယ် Aduh, jauh ini pemain hamil ni mah, tipu macam ni lah macam tu. Cuaca ni ni jenuh teh tapi bulu bahari. Sejauh hari, cangkang jenis ni jauh mampu. Jauh ini kau juga cangkang ni jauh mampu. Kau ni senap jamu ni. Ini senap jamu ni, kau pemain macam ni menyu menyu sungai yang sudah hamil kau jenuh tapi lo ubi lo kupas jamu bulu bahari.
Okay, wah kemia. Jono lihat bawa terus ini ramai yang ni wah, yang dicuit tu lebih je malay. Terus ini mereka pilihan juga temale. Mau datana jam eh temale kemia. Suni mian lu jawab. Okay, suni mian lu jawab. Kubu ji siwa le, uang ten siwa le.
Okay, orang kubu ji le, uang ten siwa le. Orang itu orang le. Tuh do, orang sesu dah lo. Jono lu punya ni, jono ni yang dah di tu. Tuh ah, oh, hari tu cipta le dah kemia. Uang ya, ni zon jono le solusi. Jono yang jono sahaja ni lu dia uga. ใช่ยังแล้วจะดูที่เอาก็ตัวไซโอกรีเช็คอยู่ด้วยตัวไลท์จะป้องกันในเรื่องการใช้ของเราป้องกันสิ่งนี้ส่วนนี้แต่สิ่งอันนั้นเนี่ยเราต้องดูดูอย่างละเอียดก็ตัวที่เราจะเจอเจอเจอใช่ป้องกันสิ่งที่เจ้าหน้าที่อาลุงเลยตัวที่ป้องกันสิ่งที่คุณเรียนจีนเราแล้วตัวนั้นแล้วตัวนั้นเราเรื่องนี้ดูที่เอาดังว่าตัวที่เดียวก็ในงานเราจีนยุคจะสิ่ง ที่มาเลยเราจะได้ดูจุดสั่งเลยสุดเลยใช่แต่ในสุดเลยที่ผมว่าสิ่งนี้ไอ้ดูที่เราเกิดเลยไอ้ยูอันไหนเนี่ยในทางยูเราเชื่อเนี่ยจะได้ผมว่าสิ่งนี้ก็ถ้าเราเชื่อแล้วโอ้ตัวโอ้ในงานนี้เราสามารถดูเลยโอ้ต้องโอ้เชื่อเลยคนยาโอเคครับคุณมองจะทำอะไรที่ดูมีอะไรจะมาเลยจังหวะเราต้องอะไรไม่จะมาเลยตัวเราที่ดิโมคราซีและชีวิตตัวเองคุ้มยังตัวละ
คุยเบี้ยมูจูซานี่เลยเชิงกาลามาที่ปู่มาจีอันนบยันสวยสิบาลเลยว่างเตียงบลูยิสาวาเลยเขมียมาเนี่ยคือเชื่อว่าอุลีปีนั้นคนกูปีนั้นไม่มีอะไรสวยสบายเลยที่ไอ้ปีนั้นนี่สุดท้ายอุลีปู่มาสังอาเมียเราเนี่ยสังเส้นเนี่ยแต่ละดูว่าอุลีอุปยาชานายจับบอลยาไอ้อุลีมาเนี่ยที่นั่นสังเกตเนี่ยอยู่ใช่จุดนั้นตัวใหญ่สี่เดียร์ยาปัจจุบันไอ้ปู่มาเนี่ยเขาเวมา อันนี้เนี่ยเราสูงเรื่องสูงดีมาดูเรื่องบุญญาสูงเรื่องสูงเลยแล้วกันเนี่ยมาที่กันเนี่ยมาอาชีพนี้เรื่องสูงดีมาจูเรื่องบุญญาโอ้ชีพนี้เรื่องสูงเรื่องเบี้ยเลยเออจริงๆเด็กเรียนด้วยเจ้าจริงๆกูเห็นตอนนี้ภาษาเบี้ยเนี่ยเรียนด้วยเนี่ยเดียร์ยุ่งมาเนาะอันนี้มาก็ถือว่าภาษาชั่วโมงเลยจ้ะถือว่าภาษาชั่วโมงตูเรื่องบุญญาสูงดีมาดีกว่าเรื่องจงเนี่ยประมาณเท่าไหร่
เราเรื่องอะไรจ้ะลูกบางทีเราเนี่ยดีบ้างไหมเนี่ยสวยอะไรเลยสิวะโอเคแต่อันนี้อุ้ยมาเนี่ยบางทีชอบเจอตอนเจอสิวะข้างคนเนี่ยตัวเราดีจมูกเนี่ยเจ็ดอันเนี่ยใส่ยาสวยที่ชาติคุมาเลยปอดอะไรบ่เนาะอันนี้มาก็ดีบ้างไหมสักคนลูกบ้างไหมสักสิวมาก็รู้มั้ยสิวคุยวิ่งเนี่ยนี่บ้างไหมสักสิวมาก็รู้มั้ยสิวคุยวิ่งเมียสิเบสิวะ มีรูปเจ้าเบี้ยวเลยค่ะจ้าสาวๆนี่ก็เว้นนี่กันไงอ่ะตัวเล็กผู้หญิงเนี่ยเขมีอะไรก่อนที่จะไปเนี่ยเนาะโอเคผู้หญิงเขมีอะไรโอ้พอผู้หญิงเนี่ยเอาผู้หญิงเนี่ยสั่งยังจะบอกอะไรที่นี่ไอ้เจ้าหน้าที่จันทร์เราจีนไอ้ยังจะสูงขึ้นเนี่ยสั่งยังจะอุ้ยใช่ไหมไอ้ยูเชียงมีเนี่ยอุ้ยเจ้าหน้าที่จันทร์ด้วยใช่ไหมจันทร์เราว่าดาวตาเต็มใจจริงนะพวกเนี่ยเนาะจันทร์เราไปกันเลย
จำนวนสุนิวเวมตั้งเงี้ยมาจำนวนสุดโต๊ะมาดูพี่เดมีด้าจมูกสีพวยจูสุดโต๊ะมาดูคุปเชเดอุปโภคมีตั้งเงี้ยจำนวนมีมีอันจีบอะไรมีมีอันจีรอที่ปู่มาเสียชีวิตไปตั้งลูกเอ็นดีอามาดีกูนายกาเลยทั้งกูพี่เลยซีเจตงตันนี่บลูตัวกูรู้พี่ตัววะเลยที่เราเรียนวันที่ที่เราเรียนเนี่ยมาเดือนปีแล้วทำไมปู่ของกูมาปู่ก็เสียชีวิตมาเดือนเดือนมาจำนวนลูกกาเลยเริ่มขนาดใหญ่ไอ้ไอ้ชีเนี่ยที่ที่เราเรียนเนี่ยอุปโภคมาเดือนปีแล
的开发他是骗出来。我就打算明天把你给我给你我陪他的事儿。你一困难不行啊，我就把这个往外说啊。
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တစ်ဆက်သေးပဲတော့ရှင်တူဦးလေးလေလိုင်းပေါ်မှာရှိနေတယ်သူကလှည့်ပြီးလိုက်ချင်ပါလေဥထွန်းလှမြန်မာနိုင်ငံထင်ပါလေဥထွန်းလှကြားရမယ်ထင်ပါလေခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကိုကိုကြီးကိုမေးပါမှာခင်ဗျာ
ကိုဘိုးကြီးပါခင်ဗျာ
အဲကျွန်တော်
ဟုတ်ကဲ့ဟု
တ်ကျွန်တော်ဟိုဒီပေါ်မှာဆက်ရှင်နဲ့တရားကျွဲ့နေတဲ့ကိစ္စနဲ့ပတ်သက်လို့ဟိုအများပြည်သူတွေမနှောင့်ယှက်ဖြစ်အောင်ကျွန်တော်တို့ညမြန်မြုပ်နယ်တာစီရွာမှာကျွမအုပ်စုဦးစံယူနိုင်ကနေပြီးတော့ကျွန်တော်တို့လူစုပေါင်းဆောင်အမတော်အောင်ဆန်းစုကြီးကို ရှုပ်ချပြီးတော့ပုဂ္ဂိုလ်ကြီးရလိုက်ခိုင်းနေပါလေ။ကလာဘုန်းကြီးနဲ့တွေ့ပြီးတော့ဓမ္မုံကြီးရသွားတဲ့လေပြ။နားအနေလျှောက်ပြီးတော့ကလာမရအလှတော်တွေထားတော့
ဦးအောင်ဦးထုံးလာဦးထုံးလာရေဟိုဒီအကြောင်းရနဲ့ဆက်ဆက်မဲ့ဟာအဓိကဆွေးနွေးပြပါခင်ဗျ။အ
ဲ့ဒီကိစ္စကိုရွာထဲမှာလျှောက်ပြောတာဒိန်ဝင်ဒိန်ပဲပြောတာအဲ့ဒါကိုကြီးဆွေးနလားကြီးဆွေးမှရင်ဘယ်လိုလုပ်ရမလဲ။ကျေဝတိုင်းနာမလဲအဲ့ဒါကိုကျွန်တော်တိကျလို့မေးရပါ
ဟုတ်ကဲ့ပါခင်ဗျဒါလည်းသူ့ရဲ့လွတ်လပ်စွာသူ့ရဲ့ဆန္ဒထုတ်ဖော်မှုတမျိုးပေါ့ဗျာကိုဘိုးကြီးအဲ့ဒါလေးဖြည့်ပြလို့ရမှာဒီမှာ
အဓိကတော့ဒါသက်ဆိုင်ရာအစိုးရအဖွဲ့တာဝန်ဖွင့်သက်ဆိုင်ရာရဲစခန်းတွေကိုတိုင်ကြားလို့ရပါတယ်ဒါကတော့ဒီအုပ်ချုပ်ရေးနဲ့ဆိုင်တဲ့ကိစ္စတွေပါအဲ့တော့ကျွန်တော်တို့အဓိကဆွေးနွေးချင်တာကဥပမာပုံမှန်18ဆိုတဲ့ဥပဒေပေါ့နေဥပဒေဒီနေဥပဒေတွေကိုထုတ်တဲ့အခါမှာဒီပထမဆုံးခြေရပြည့်နယ်ဆွေးနွေးရလားတခြားဒီလူလူအခြေပြုလူပေါ်စီရင်လေကိုကျေပြပြန်တိုင်မင်းရဲ့လားဥပဒေတစ်ခုမထုတ်ခင်မှာဒါတွေကိုသင်ကြတယ်လို့ဖို့ပြင်ဆင်ဖို့လိုပါတယ်ပြီးလို့ရှိရင်ဥပဒေထုတ်ရမယ်ဘာကြောင့်ဥပဒေထုတ်တာလဲပေါ့အဲ့တော့ဒီဥပဒေထုတ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစီတန်လက်လည်ခွင့်ကိုအားပေးတဲ့ဥပဒေမျိုးဖြစ်ဖို့လိုတယ်ပြီးလို့ရှိရင်ဒီအဲ့လိုအားပေးတဲ့ဥပဒေမျိုးဖြစ်တဲ့အခါကျတော့မှဒီကျွန်တော်နိုင်ငံမှာဒီမိုကရေစီရှင်သာမှအမျိုးဖြစ်ပါတယ်အခုကအဲ့လိုမဟုတ်ဘဲနဲ့လွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစီတန်လက်လည်ခွင့်ကိုထုတ်နှောင်ဖို့အတွက်ရည်ရထားတဲ့ဥပဒေမျိုးဖြစ်နေတယ်ဒါဟာတကယ်ဆိုလို့ရှိရင်ဥပဒေကနောက်ကျောင်းပြန်ဆက်ရောက်နေရလို့ကျွန်တော်တို့ပြောလို့ရပါတယ်နောက်တစ်ခုကလည်းဥပဒေကိုရေးဆွဲကြတဲ့အခါမှာရေးဆွဲကြတဲ့လူတွေကအရင်တော့အာဏာရှင်လက်ထက်တုန်းကလူတွေပဲဖြစ်နေပြီးတော့သူတို့ရဲ့အသွေးအခေါ်တွေကအဲ့အာဏာရှင်အသွေးအခေါ်တွေပို့ပြီးတော့တွန်းမှုနေတာကိုဥပဒေထဲမှာကျွန်တော်တို့တွေ့နေရတာရှိပါတယ်ဆိုတော့ကြတော့နောက်ပိုင်းမှာဥပဒေတစ်ခုကိုတကယ်တမ်းရေးဆွဲတော့မယ်ဆိုလို့ရှိရင်မရေးဆွဲပြင်ပါတဲ့ကကျွန်တော်တို့ကြေကြေပြန့်ပြန့်တိုင်နေတဲ့နဲ့ဆွေးနွေးတဲ့နဲ့ဆိုတော့ဒီလိုမှမဟုတ်လို့ရှိရင်တော့ကျွန်တော်တို့ရဲ့နိုင်ငံရေးတည်ငြိမ်မှုဆိုတာမြန်မာနိုင်ငံမှာမေးခွန်းထုတ်ပြန်ဖြစ်လာပါလိမ့်မယ်
ဟုတ်ကဲ့ပါခင်ဗျကိုဘိုးကြီးကျေးဇူးပါကျွန်တော်နောက်တရုတ်ဥကိုလှည့်ပေးခြင်းပါလေဥလားမြစ်တေးရမျိုးရပါဥလားမြစ်ကြားမယ်ထင်ပါလေခင်ဗ
ျကျွန်တော်ပထမချက်အနေနဲ့ဟိုခုနကဟိုဆရာနှစ်ယောက်ကိုကျွန်တော်မေးချင်တာကတော့ဒီမိုကရေစီနိုင်ငံကြီးတွေမှာလည်းပဲကျွန်တော်တို့ဒီလိုဆန္ဒပြခွင့်ကိုတောင်းခံရတဲ့ကျွန်တော်တို့နည်းဥတွေတွေများရှိပါသလားပေါ့နော်အဲ့ဒါတစ်ချက်ပါဒုတိယတစ်ချက်ကတော့ကျွန်တော်ဆွေးနွေးချင်တာပါအဲ့ဒါတော့ဘာတုံးဆိုတော့ကျွန်တော်တို့လူမျိုးကအာဏာရှင်စနစ်အောက်မှာနှစ်ပေါင်း50လောက်လေလာတဲ့ခါကျတော့ဒီဆန္ဒပြတဲ့နီးကိုပဲကျွန်တော်တို့ဟုတ်လားအဲ့ဒါကျွန်တော်နားလည်နေလို့ကျွန်တော်တော့အဲ့လိုထင်တယ်ဟုတ်လားကျွန်တော်တို့ကဒီဥပဒေကြောင်းနဲ့ဟုတ်လားသွားတဲ့နီးလမ်းပေါ့နော်ဥမာအခုတော့အဖွဲ့ကြီးတွေလည်းပဲဟုတ်လားဥပဒေစိုးမိုးကြီးတို့ဘာတို့လောက်ကြတာရှိတယ်ဆိုတော့ကျွန်တော်တို့ကဓမ္မကြီးပဲရှိသေးတယ်ဓမ္မကြီးပဲရှိသေးဟုတ်လားဘာကြီးပဲဖြစ်ဖြစ်ပေါ့လေဥပဒေကြောင်းနဲ့ရောကျွန်တော်တို့သွားတဲ့နီးကိုရောအလားဟိုဒါအော်တာနေမှုနေနဲ့မကျင့်သုံးနေပြီလားလို့ကျွန်တော်အဲ့ဒီနှစ်ချက်ကိုကျွန်တော်တင်ပြဆွေးနွေးနေပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးလာမြင့်မေကွန်အင်တန်ကောင်းတဲ့မေကွန်မှာကျွန်တော်ဦးအောင်သိန်းကိုပဲဒါနဲ့ပတ်သက်ပြီးတော့ပဲဖြည့်ဆို့စေချင်ပါတယ်အရင်ဆုံး तू ကတော့ပြောတာတော့ဒီမိုကရေစီနီးရဆိုရင်ဆန္ဒပြခွင့်ကိုတောင်းခံရတဲ့နီးဥပဒေတွေတခြားနိုင်ငံမှာရောမရှိဘူးလားတဲ့တရားဥပဒေစိုးမိုးရေးရတွိုင်းဆိုတဲ့စဉ်းစားချက်ပုံစံမျိုးရောမရှိဘူးလားတဲ့ဦးအောင်သိန်းဖြည့်ပြီးလို့ရမှာထင်ပါတယ်ခင်ဗျာ
တရားလို့ဗျာသူ့နိုင်ငံကြီးမှာတော့အဲ့လိုဘာကျဘယ်လိုဘယ်လိုဆန္ဒပြမယ်ဆိုတော့ခွင့်ပြုမယ်ကြောင်းနေဆိုတော့ရှိကောင်းရှိနိုင်ပါလေရှိတဲ့ရှိနေပါချုပ်နိုင်ငံတွေလည်းကျင့်သုံးပါလေဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့အနေထားရအခုမှတို့ကဒီမိုကရေစီလမ်းကြောင်းပေါ်တင်လာစားလေးပါတော့ဒီနေရာကစူးရဲစီးရမ်းတွေဥလူလူကဆွေးစည်းဖို့ဥရေပုံမှန်350လေးပုံမှန်ကိုခါဝေးရစီပြန်ဆန်းထားတဲ့အပေါ်မှာဆိုတော့တိုးချက်ပြီးတော့တို့ပြန်ဆန်းလိုက်တဲ့သာဟိုပါဗျာဥရိမ15နှစ်လောက်နှစ်ဆောင်ဖြစ်တော့ဆိုတော့ကျွန်တော်တို့နေဆန်းလာနှစ်ဆောင်ဆက်ပြပါဆိုပြန်ဆန်းလိုက်ကြပေါ့နော်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဥပဒေရဲ့ငင်းတော့စီဝေးခြင်းနဲ့စီတန်းတဲ့ဥပဒေပုံမှန်ငါ့ကိုပြန်ကြည့်မယ်ဆိုရင်လို့ရှိရင်လေဒီခုပြည်ထုတ်ပေးရရင်းပဲရင်းပြနိုင်တယ်ဒါပေမဲ့အဲ့လိုနိုင်ငံတော်လူမျိုးရေးတရားဥပဒေစိုးမိုးရေးရရရေးကြမ်းပါလေဒါမှမဟုတ်ပြည်သူ့ရဲ့ကိုယ်ကျင့်တရားဒီကတော့ကျန်းကျန်းကျန်းလေးဥရိနဲ့မဆန့်ကျင်ဘူးဆိုရင်ခွင့်ပြုဖို့ထုတ်ပေးရရင်ပဲမပြရဆိုတာလေပုံမှန်ကမှကြည့်ရဖော်ပြထားရဗျာ
ဟုတ်ကဲ့ကိုဘူကြီးကြောင်းမယ်ထင်ပါတယ်ဗျာကိုဘူကြီးရဲ့ဒီဒီမိုစီဒီဆန္ဒပြဒီမိုစီနိုင်ငံတွေမှာလည်းဒီဆန္ဒပြခွင့်ကိုတောင်းခံရတဲ့အလေထားရှိပါတယ်ခုနကဦးလာမြင့်ပြောသွားလို့ပေါ့ဒါကဥရိကြောင်းရဆိုရင်ဥရိစုမိုးရေးရဆိုရင်ဟိုအတိတ်ကလို့ဖြစ်မနေဘူးလားတဲ့သူရဲ့ကမေးတယ်မိကုန်းမှာကိုဘူကြီးဘယ်လိုယူဆပါလဲ
ဟုတ်ပါတယ်တခြားဒီမိုကရေစီနိုင်ငံတွေမှာလည်းခွင့်ပြုချက်တောင်းတာမဟုတ်ပါဘူးအစီအစဉ်တောင်းကြရတယ်ဆိုတဲ့ဟာရှိပါတယ်အဲ့လိုအစီအစဉ်တောင်းကြရတယ်ဆိုတဲ့ဟာကဘာလို့ဒီပဲတည်းတော့ဒီလုံလုံရေးဆိုင်ရာပက်တီကနေပြီးတော့ဒီဆန္ဒပြတူတွေကိုကာကွယ်ပေးဖို့အတွက်လုံလုံရေးဆိုင်ရာအစီအမံတွေလုပ်ဖို့အတွက်အစီအစဉ်တောင်းကြရတာဖြစ်ပါတယ်အဲ့တော့ခွင့်ပြုမဲ့လို့တောင်းခံနေကြရတော့မလုပ်ပါဘူးတခြားဒီမိုကရေစီနိုင်ငံတွေမှာ အဲ့ဒီလိုပဲနောက်တစ်ခုကနိုင်ငံတော်လုံခြုံရေးဆိုတဲ့အရာကိုလည်းပြည်ပြည်ကြကြပြောဆိုတော့ကိုလည်းလုပ်ပါလေ။ဥပမာတချို့ဒီဥရောပနိုင်ငံတွေမှာနိုင်ငံတော်လုံခြုံရေးဆိုတာနဲ့ပတ်သက်ပြီးတော့သတ်မှတ်ထားတယ်ရှိပါရဲ့။နိုင်ငံတော်လုံခြုံရေးအတွက်ချင်းချောက်မှုပေါ့။အဲ့ဒီမှာနိုင်ငံတော်ဖွဲ့စည်းပုံစနစ်ပေါ်မေခေါ်မေခြင်းအကျင့်နိုင်ငံရေးဆိုင်ရာကိစ္စအဝေါ်ဝါကိုစင်ကြင်းတာမှာကဆွေးနွေးငင်းခွန်ကျင်းသည့်ဒီမိုကရေစီအနှစ်သာရအစပတ်ယူခြင်းသည်။ထို့ကြောင့်အစိုးရကြောင်းလဲရန်သို့မဟုတ်အစိုးရရဲ့မူဝါဒကြောင်းလဲရန်စီရင်ထုတ်တော်ခြင်းသည်ဥပဒေကိုကြီးမားစွာချိုးဖောက်ရန်ထုတ်တော်ခြင်းသို့မဟုတ်ဆိုရသောဥပဒေချိုးမောင်းမှုအလားအလာဖြစ်သည်မဟုတ်ပေ။ဆိုဒီလိုမျိုးသူတို့သတ်မှတ်ထားကြရရှိပါတယ်။အဲ့တော့အဲ့ဒီဘောကဒီလိုမှာတကယ်နိုင်ငံတော်ကြောင့်ရေးတော့ဘောနောက်ပြည်သူတို့ရဲ့အချင်းသာရိတာတွေတဲမှာရေးတယ်။အဲ့တော့ဒီကိုသိပြမယ်ဆိုလို့ရှိရင်တော့ဒါလို့ရတာရှိပါတယ်။အဲ့လိုဒါတဲ့အခါမှာနိုင်ငံရေးညွှန်ကြားတဲ့ဒါရတ်လို့မဟုတ်ဘူးဆိုတော့သလက်သက်သူတွေကိုဒေတာရှင်းလင်းတော့ဆိုပြီးတော့မှဒါလို့ရပါတယ်။အဲ့လိုမဟုတ်ဘဲလေဆိုလို့ရှိရင်မြန်မာနိုင်ငံမှာကျတော့အဲ့လိုမျိုးဟိုကြီးနေနေသတ်မှတ်ရတာမရှိဘူး။အင်္ဂလိပ်လိုမျိုးရေးတရားဥပဒေစိုးမိုးကိုဖိကက်တဲ့ဆိုတော့သူတွေကအဲ့လိုဖတ်တာ။အခုကဒီကုလူမေတောင်းတနေသူတွေဆောက်ပါလေအဆင်ပြေ။ဒီမျိုးနဲ့ဟိုမြို့နယ်ကဒေငန်းဆိုတဲ့ဖြစ်တဲ့သူရှိတယ်။သူတွေကဒေငန်းမျိုးနဲ့ဒေငန်းနေရာမှာတောင်းခံနေရမယ်ဆိုတော့လေတကယ်ကိုသိတော့မရှိဘူး။ဟုတ
်ကဲ့။
ဒါကြောင့်မို့ကျွန်တော်တို့ကကုလူမေဆိုတဲ့ဟာအစားကိုအစီအသေးကြောင်းရင်းဆိုတဲ့ဟာနဲ့အစားတော်မှုတွေ။အခုကတချို့ဥပဒေတွေမှာရှင်းရှင်းလင်းလင်းသာသာနေတဲ့ဒီအကြောင်းဖွင့်ပြတော့လို့ပါလေ။အဲ့တော့ပုံရတဲ့အခါမှာနိုင်ငံတကာလူ့ခွင့်ရေးစနစ်ကတော့နေနဲ့တိုင်ပြီးတော့ထားဖို့လိုပါတယ်။အဲ့တော့မှာဒီမှာနိုင်ငံကဒီမိုကရေစီတန်ကျောင်းမဲ့ကိုပို့ပြီးတော့ဦးတည်ပါနိုင်တယ်။နောက်တစ်ခုကဒီလူ့ခွင့်ရေးလူ့ခွင့်ရေးနဲ့ဥပဒေကြီးရဲ့စွမ်းကျင်သူတွေကလူ့ခွင့်ရေးကြားထဲမှာသူတို့ရဲ့အခွင့်အရေးတွေသူတို့ရဲ့တာဝန်တွေကျေပြန်တော့ရှင်းလင်းပေးဖို့သူတို့အနေနဲ့ဆွံ့ကြည့်ဖို့လိုပါတယ်။
ကျွန်တော်ဦးလာမြင့်ကိုပြန်ပြီးအလှည့်ပေးကြပါမယ်ခုနကဦးလာမြင့်မေးထားတဲ့မေးခွန်းပေါ်မှာတို့နှစ်ယောက်လုံးပြန်ချင်းထားပါတယ်အဓိကတော့ကိုဘူးကြီးကတော့ဒီခွင့်ပြုမိတ်အစားမှာတီးပြီးအကြောင်းကြားဆဲဆိုရအုံလုံးတုံးဖို့လိုပါတယ်တဲ့နောက်မျိုးသားလူညွေနဲ့ပတ်သက်လို့အုံလုံးနေကြပြင်ဖို့လိုပါတယ်ဦးလာမြင့်ဘာများပြန်ပြီးတော့ဖြစ်ဆက်ပြန်ဆွေးနွေးလိုတာရှိပါလဲ
ကျွန်တော်ကတော့ဟိုဒုတိယအချက်ပေါ့လေဒုတိယအချက်ကတော့ဘာရုံးဆိုတဲ့ကကြတော့ကျွန်တော်တို့ကဒီဆန္ဒပြတဲ့နီလန်တစ်ခုတည်းနဲ့ရောမိမိရဲ့အချက်ကိုပေါင်းမြောက်အောင်ဆန္ဒလုပ်နိုင်သလားဒါတစ်ခုတည်းကိုပဲကျွန်တော်တို့စိုးစိုးမြဲမြဲဆွေးနွေးတဲ့အစားတခြားသောနည်းပေါ့လေကျွန်တော်ကဥလီလမ်းကြောင်းနဲ့ဆန္ဒအဲအဲ့လိုနည်းမျိုးရောဒါအခုကျွန်တော်ပြောသွားတဲ့ဆရာနောက်ပြောတာတွေအမှန်ကောက်ပါတယ်ကျွန်တော်လည်းဒါမှတ်သားပါဒါပေမဲ့ကျွန်တော်တို့ကဟလာတိုင်းပြည်ဟလာဒီနေရင်းနဲ့ဟလာအေးချမ်းချမ်းနဲ့နိုင်ငံဒီမိုကရေစီထူထောင်ရေးမှာအဲ့ဒါဥပဒေလမ်းကြောင်းနဲ့သွားတဲ့နီလန်းတွေရောမဖြစ်နိုင်ပေဘူးလားလို့ကျွန်တော်အဲ့ဒါလေးပြင်ပြတာပါကျွန်တော်ဖြတ်ပြင်ပြတယ
်ဟုတ်ကဲ့ပါခင်ဗျာဦးလာမြင့်ကျေးဇူးပါကျွန်တော်လေးလိုက်မှာနောက်ပုဂ္ဂိုလ်တူဦးလည်းရောက်နေလို့ပါဦးမျိုးမြင့်မြန်မာနိုင်ငံကပဲထင်ပါတယ်ဦးမျိုးမြင့်ကြားပဲထင်ပါတယ်ခင်ဗျာ
အားကြားပါ
ဟုတ်ကဲ့ဦးမျိုးမြင့်ဦးအောင်သိရှိပါတယ်ကိုဘူကြီးရှိကိုဘူကြီးရှိပါတယ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ကျွန်တော်ပြောချင်တာကတော့ဒီနေ့ကစီဇန်ပြည့်လေပြီးလူကြီးပုံမှန်၁၈ရက်ရှိမှလည်းဒီနေ့နိုင်ငံမှာလုံးဝမရှိခဲ့ပါဘူးအဘလဆိုရင်ဒီစီကစိတ်တင်းကြရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေခန်းရှိနိုင်ငံသားများယူလအခွင့်အရေးနဲ့တာဝန်များပုံမှန်354အပိုက်ခွဲခါမှာတော့လက်မှတ်မပါပဲငင်းကန်းစွာစီရေးခွင့်စီတန်းလှည့်တဲ့ခွင့်ကိုခွင့်ပြုခဲ့တာအခုဒီမိုကရေစီအစိုးရလို့အမည်ခံပြီးမှငင်းကန်းစွာစီရေးခွင့်စီတန်းလှည့်ခွင့်ကိုပုံမှန်78ကိုအဆုံးပြအဆုံးပြုပြီးပေါ့လေနှိပ်ကွင်းနေတာကကျွန်တော်တို့နားမလည်နိုင်ဘူးအချင်းကြီးဒါတော့ဒီပုံမှန်ဆက်ရှိပါတာဝန်ရှိသူတွေရဲ့သူတို့ရဲ့အတ္တအကျိုးစီးပွားတွေအစာကိုရအောင်ရေးဆွဲတဲ့ပုံမှန်စဉ်ကမှားမယ်မဖြစ်ဘူးပြ။ဘာလို့လဲဆိုတော့လက်ဘရောင်းတော့အရေးသူထိရှားခဲ့တဲ့ဒေါ်နုံလာတို့အဖွဲ့ကအရေးကြတာဒါထိရှားတဲ့သူကြားပြရတယ်လေ။ဘာလို့လဲဆိုတော့လက်ဘရောင်းတော့အရေးပါဗျာတရုတ်ဘူးသားပေါ့တရုတ်ရဲ့အကျိုးစီးပွားပါတဲ့ဝန်ဖောင်ကုန်ပြီးပါလေဗျာ။ဒီစစ်တပ်ရဲ့အကျိုးစီးပွားပါတဲ့ငါစီးပွားရေးဥပဒေကြီးတဲ့သူတို့ရဲ့ပုံစံကိုကြည့်တာမဆက်စုပ်အဝေးကြီး
ဟုတ်ကဲ့ဟုတ်ကဲ့ဦးမျိုးမြင့်လိုင်းကမကောင်းတော့ပါဘူးခင်ဗျာဦးမျိုးမြင့်ကျွန်တော်တို့နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဆိုပြီးတော့ပေးထားတဲ့ပေးစာစောင်ရှိပါတယ်ကျွန်တော်အဲ့ဒါလေးကိုဒီမှာပဲဖတ်ပြပါမယ်အဲသူကတော့ကျွန်တော်ပုံမှန်ဒီမှာပေးစာပေးပို့နေတဲ့ဥလာထွန်းတကုံမျိုးတက်ပါဥလာထွန်းကရှစ်နေများကွန်ရက်မှာလည်းပါပါတယ်သူရေးထားတာကတော့ဒီလူသိများနာမည်ကြီးနေတဲ့ငိမ့်စုစီလို့ရှစ်နေလောကမှာတုံးနေတဲ့စီတန်းလန်းလျှောက်ဆန္ဒသဘောထားဖော်ထုတ်ခွင့်ကတ္တပိတ်ပင်တဲ့ပုံမှန်78လိုပဲအခုမထင်မရှားတိုးချက်လာတဲ့ငင်းငန်းစွာစူဝေးခွင့်ကိုကန့်တတ်တဲ့ညွှန်ကြားချက်တစ်ခုကိုလည်းမကြာခင်တော့ကရန်ကုန်တိုင်းအစိုးရအုပ်ချုပ်ရေးအာဏာပိုင်ကထုတ်လိုက်တဲ့စူဝေးခွင့်ကိုဒီစူဝေးခွင့်ကိုရက်20တင်ကြိုခွင့်တောင်းရမယ်ဆိုတဲ့ညွှန်ကြားချက်အမိန့်ဖြစ်ပါတယ်တဲ့အခုစကေဝိုင်းမှာတင်ပြချင်တာကတော့1အခြေခံဥပဒေနဲ့လွှတ်တော်ကအစ်စ်ပြတဲ့နဲ့ဥပဒေစန့်ကျင်နေတဲ့အပေါ်သဘောထားအမြင်ဘယ်လိုရှိပါလဲတဲ့နောက်နံပါတ်2ဥပဒေနဲ့ညွှန်ကြားချက်ဘယ်လိုဆက်ဆက်တယ်လဲအာဏာကဘယ်ပေါ်မှာရှိတယ်လဲဘာဖြစ်လို့လဲဆိုတော့ဒီ62ပုံနှိပ်ဥပဒေ ပင်ရင်ဥပဒေကိုကြည့်လို့ရှိရင်အစိုးရပြောသလိုပဲနိုင်ငံတကာပုံနှိပ်ဥပဒေနဲ့အတူတူပါပဲတဲ့အဲ့ဒီနိုင်ငံတကာမှာမရှိတဲ့ချက်ကပင်မဥပဒေကပြီးအပ်တဲ့အာဏာနဲ့ပင်မဥပဒေပြဋ္ဌာန်းချက်မပါတဲ့ပြဋ္ဌာန်းချက်ကိုအမိန့်ညွှန်ကြားချက်ထုတ်ကန့်တတ်ပြီးတော့ဥပဒေကိုအလွဲသုံးစားလုပ်ခဲ့တဲ့စင်စာဥပဒေက1985ညွှန်ကြားချက်22နဲ့နောက်ထပ်ပိုပြီးတော့ပြင်းထန်တဲ့1988မှာထုတ်တဲ့ညွှန်ကြားချက်35ပါတဲ့ထောင်တန်ခုနှစ်ချမှတ်တော့ပုံမှန်22ဆိုပြီးတော့မှတ်ပုံမတင်တဲ့ပုံမှန်နေပါတယ်ဥပဒေစုမိုးရေးအမြင်နဲ့ဘယ်လိုပြည်လဲနိုင်မလဲတဲ့နောက်နံပါတ်3အခုတလောပိုဆိုးွားနေတဲ့ဒီငိမ့်စုစီပုံမှန်18ဟာ2008အခြေခံဥပဒေပုံမှန်နဲ့ဆန့်ကျင်နေဆိုတာလည်းထင်ရှားနေတဲ့အချက်ပါတဲ့ဒါပေမဲ့ရဲကဖမ်းနေတရားရုံးတွေကတင်လာတဲ့အတိုင်းခွင့်ပြုချက်ရှိမရှိကိုစစ်ဆေးအပြစ်ပေးနေတယ်ဒါပေမဲ့2010တရားစီရင်ရေးဥပဒေကိုလိုက်နာခြင်းလုံးဝမရှိတာကထင်ရှားပါပဲတဲ့တရားစီရင်ရေးဥပဒေကိုတရားရုံးကအလေးထားလိုက်နာခြင်းမရှိလို့ရှိရင်ပုံမှန်59ရတရားရုံးတရုံးဟာတရားမျှတမှုစစ်ဆေးရမှာဥပဒေတရားရပ်ပါပြဋ္ဌာန်းချက်သည်ဖွဲ့စည်းပုံအခြေခံဥပဒေနှင့်ဆန့်ကျင်မှုရှိမရှိညီညွတ်မှုရှိမရှိအငင်းပွားမှုပေါ်ပေါက်ပါကတရားရုံးသည်အမှုစစ်ဆေးခြင်းကိုရပ်ဆိုင်းထားပြီးတော့မိမိရဲ့ထင်မြင်ချက်ကိုသတ်မှတ်ထားတဲ့နည်းလမ်းများနဲ့အညီနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုတင်ပြပြီးတော့အဆုံးဖြတ်ရယူရမယ်တဲ့ဒီလိုမျိုးတရားစီရင်ရေးဘိုင်းကလည်းလုတ်ကင်တာမတွေ့ရတော့လွတ်လပ်စွာတရားစီရင်ရေးမရှိတာပဲလားအုပ်ချုပ်ရေးအာဏာပိုင်ကတရားစီရင်ရေးအာဏာပိုင်တရားသူကြီးတွေအပေါ်မှာခွာစည်းထားတာလားတဲ့ဘယ်လိုလုပ်ကြမလဲဆိုပြီးတော့ဥလထွန်းတကုံမျိုးသက်ကရေးသားထားဖြစ်ပါတယ်အဲ့မှာနှစ်ချက်တွေ့ပါတယ်ကျွန်တော်ဥအောင်သိန်းကိုဒါနဲ့မှပတ်သက်လို့တုံ့ပြန်ချက်တောင်းချင်ပါတယ်ပထမတစ်ချက်ကတော့သူပြောတဲ့ချက်ကအခြေခံဥပဒေနဲ့လွှတ်တော်ကအစ်စ်ပြတဲ့နဲ့ဥပဒေဆန့်ကျင်နေတဲ့အပေါ်သဘောထားမြင်ဘယ်လိုရှိပါလဲတဲ့နောက်နှစ်ချက်ကတော့ဒီဥပဒေကအုပ်ချုပ်ရေးအာဏာပိုင်တွေကတရားစီရင်ဘက်ကိုစွတ်ဖက်နေတဲ့သဘောတွေ့ရပါလေတဲ့သူ့အမြင်ရှိပါလေဥအောင်သိရင်တုံ့ပြန်ချက်သိလို့ပါတယ်ခင်ဗျအ
ဲဒါကျွန်တော်တို့ဒီလိုက်ပါဆောင်ရနေအမှုများအထွတ်အထိပ်ရပြောရမယ်ဆိုရင်တော့အဲဒါတရားစီရင်ပုံမှာဒီအုပ်ချုပ်ရေးအာဏာပိုင်ဆွမ်းမှုရခေါ်ယူကျူးနေပါလေဗျာဒါရီယာပြောနေလေဟောပြောမဆုံးအောင်သုံးသုံးတောင်လို့ထောက်ထားရကျွန်တော်တို့မှရှိပါလေအနောက်တစ်ချက်ကဆိုတော့ဒီဥရီကြီးအပြတ်ဆန်းအလုပ်ဝင်ခြင်းဟာနော်တရားဥရီရဲ့အစီအမံရဆောင်ရတဲ့အခါမှာဟာဒီလိုဆိုတာကျွန်တော်တို့ထုတ်ဖို့ဆန္ဒထုတ်ဖို့ခွင့်ဆိုတဲ့အခြေခံဥရီရဲ့ပေးထားတဲ့အခွင့်အရေးပေါ်မှာသက်ဆိုင်ရာဒီဘက်ကဥရီပြတ်ဆန်းရတဲ့ပုဂ္ဂိုလ်ကြီးဟာကြည့်ကြည့်လေရှင်ကျွန်တော်ဥရီကြီးရဲ့ကိုပြောပြတ်ဆန်းလိုက်တဲ့အခါမှာရှင်ကျက်ချက်တည်းဟာရှင်ကျက်ချက်ဆိုတာဥရီမဟုတ်ဘူးဗျာကျွန်တော်နားရတာရှင်ကျက်ချက်ကသက်ဆိုင်ရာလူပေါ်မှာသူ့အမှုတော်တော်တိတ်တိတ်မပြည့်အောင်ညွှန်ကြားတဲ့ကိစ္စရပဲဖြစ်တယ်ဥရီကြီးရဲ့ကအများကြီးပြည့်အောင်မပြတ်ဆန်းတဲ့ဥရီကြီးရဲ့မဖြစ်တဲ့အတွက်ကြောင့်ဒီညွန်ကျက်ရေးရဆရာယုံနေရဆောင်ရနေရလေဆိုရင်ဒါဥရီမဟုတ်ဘူးလို့ကျွန်တော်ကပြောရမှာပဲဗျာအခုကတရားယုံနေပုံမှာလဲဆောက်တော့ကိုလာထွန်းပြောလို့ညွန်ကျက်ကြီးတွေတရားယုံနေပေါ်နေတယ်ဆိုတာလဲကျွန်တော်လည်းသိပါတယ်မှတ်ပါတယ်ဒါပေမဲ့ဥရီရပြောရတာလည်းခါကြတော့တရားယုံမဲ့ရတော့မိရသားကြောက်တယ်သူ့အပေါ်ကညွန်ကျက်တဲ့အချိန်ကိုဦးစားပြီးလုပ်မယ်ဆိုတဲ့သဘောသဘာဝတွေလဲကျွန်တော်တွေ့နေရတယ
်
ဒါပေမဲ့ဘာပဲပြောလို့ရကျွန်တော်ဒီငိမ့်စုဥပဒေတစ်ခုဟာနော်ရှေးရဥပဒေရလူ့ခွင့်ရေးကိုပြည်ပြည်ပြည်ပေါ်ထုတ်နိုင်မှုအတွက်ဆော်ရီပေးရဲ့ခြေမျိုးမှာအဲ့ဒါဒီခွင့်ပြုချက်တောင်းရမယ်ဆိုတဲ့ပြီးခဲ့တဲ့ဒီခွင့်ပြုချက်ပေါ်မှာနော်ရင်းပယ်ရင်မပြုရဆိုတဲ့ဟာရှိပါလေနဲ့ရင်းပယ်နေတာတွေဟာဒီဥပဒေရအချင်းချင်းပြည်ပခဖြစ်နေတဲ့သဘောမျိုးတွေဖြစ်နေတဲ့အတွက်ခြေရမျိုးတွေကိုကျွန်တော်တို့ကဒီခေါလုံးတရားနေနေဒီအရာအခြေအဥ်နဲ့ဆိုင်ခေါလုံးတရားမှာတင်ပြီးတော့ဒီအပြန်လဲသုံးသပ်ဆွေးနွေးပြနေလို့ပဲကျွန်တော်ဘက်ကအကြံပေးချင်ပါတယ်
ဟုတ်ကဲ့ခင်ဗျဒါတော့တရားစီရင်ပိုင်းကတော့ကျွန်တော်ကုဘူကြီးကိုမေးချင်ပါတယ်ကုဘူကြီး10မိနစ်လောက်ပဲချိန်ရပါတော့တယ်ခုနနာမည်လေးကတော့လှပါတယ်ငိမ့်စုစီဥပဒေဒီပုံမှန်16နဲ့ပတ်သက်လို့ကုဘူကြီးတို့ဒီနိုင်ငံရေးကျင်းလာစစ်ဆေးကော်မတီအနေနဲ့ရောဘာတွေလုပ်ဖို့အတွက်စဉ်းစားထားတာရှိပါလဲ
ကျွန်တော်တို့ကဒီနိုင်ငံရေးကျင်းလာစစ်ဆေးကော်မတီကမှပုံမှန်16နဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးလို့မရသေးပါဘူးအခုကျွန်တော်တို့ဆွေးနွေးနေတာကြီးကတော့ဒီလက်ရှိထောင်ချပြီးသားနိုင်ငံရေးအကျဉ်းသားတွေကအများအားဆုံးချုပ်တင်နေသူကိုချုပ်ဖို့ဆိုတာမျိုးကိုပဲစကားပြောနေတဲ့အဖြစ်မှာပဲရှိပါသေးတယ်။နောက်တစ်ခုကဒီဥပဒေဆိုတဲ့ဒီကမှာကျွန်တော်တို့ဥပဒေပြုတော်ကလွတ်တော်ကပြုရတာဖြစ်ပါတယ်။အဲ့တော့လွတ်တော်ဘိုင်းကလည်းအားနည်းနေသလားဒါမှမဟုတ်လို့ရှိရင်လွတ်တော်ကအစိုးရကဘယ်လောက်ထိကောင်းမွန်မှုရှိနေတယ်လဲဆိုတာကိုကျွန်တော်တို့ပြန်စဉ်းစားဖို့လိုပါတယ်။အဲ့တော့အခုချိန်ထိကျွန်တော်တို့သိထားသလောက်တော့လွတ်တော်ကနေပြီးတော့ဥပဒေပြုတယ်ဆိုပြီးထွက်တာက80ကျော်လောက်ရှိပါတယ်။အဲ့ဒီမှာအများစုကအစိုးရဘက်ကနေပြီးတော့မူကြမ်းပေးရတဲ့ဥပဒေများပြီးတော့လွတ်တော်ကနေပြီးတော့ကိုယ်တိုင်ပြုတဲ့ဥပဒေကတော်နေတာကိုတွေ့ရတယ်။ဟုတ
်ကဲ့။
အဲ့ဒီချက်ကိုကြည့်လို့ရှိရင်ဟိုလွတ်တော်ကိုအစိုးရဘက်ကပုံစံမွန်တယ်လား။နောက်တစ်ခုကနေဥပဒေဆိုတဲ့စိတ်ဆောက်ကစ
ီအုပ်ချုပ်ရေးပိုင်းကနေကိုထုတ်တဲ့ဟာတွေဖြစ်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကုဘူကြီးကျေးဇူးပါကျွန်တော်ဒိုင်းလီလိုက်စီစဉ်အချင်းလဲဆစ်သွားလို့ပါဘာပြောပါဝင်ဆွနေပြီးတဲ့ဥအောင်သိန်းကကုဘူကြီးရောတခြားတော့ရှိအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျဒိုင်းလီလိုက်စီစဉ်ဒီမှာပဲရနာကွန်ပြီးပါကျွန်တော်တားညို့ပါ